ကျင်းပနေ့ဖားကမြို့နယ်ထက်ကတက်တန်းလုံးလောက်ွက်အတွင်းမနေ့ကမြေပြိုကျမှုထဲပါသွားတဲ့ရေမစဲကြောင့်ရှာဖွေပြဆုံးနေသူတွေထက်ကလူပြောက်လက်ပိုင်းထားတဲ့၂၉ဦးတိရှိနေပြီဖြစ်ပြီးခုချိန်ထိအလောင်းတလောင်းမှမစဲယူနိုင်သေးဘူးလို့ဖားကန်ဒေတာခဏကပြောပါရယ်။၂၀၁၈ခုနှစ်အတွင်းမှာကိုဖားကန်ဒေတာရဲ့မြေပြိုကျမှုကြောင့်တေဆုံးသူပေါင်း၁၂၀ကျော်အထိရှိသွားပြီဖြစ်တဲ့အတွက်မြေပြိုကျမ က်မြို့နယ်ဆက်မှုအုပ်စုမမုံကျေးရွာအပိုင်အောက်မန်နင်းချောင်းကျေးရွာအနီးစောက်စိန်နန်းတော်စောက်စိန်တူဖော်ရေးကော်မတီရဲ့တပ်တန်းကုန်လုပ်ကွက်ကနေကျောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူလူအတော်များများမြေပြိုကျမှုတွေပါသွားခဲ့ပါတယ်။အခုချိန်ထိကတော့ကျောက်တူးသမားတွေရဲ့မိသားစုတွေလုံခေါ်ကင်ဘက်တွေကတပ်ဆိုင်ရာကိုလူပြောက်လာတိုင်ကြားထားတာကတော့ဒီကနေ့ဇူလိုင်လ25ရက်နေ့အထိ28ဦးထိရှိသွားပြီဖြစ်ပြီးမြေပြိုကျသွားတဲ့ကဘာကအင်မတန်မဆောက်လွန်းတဲ့အတွက်ကယ်ဆယ်ဖို့ခက်ခဲနေတာမို့အခုချိန်ထိတဦးတယောက်ကိုမှဆယ်ယူနိုင်သေးတာမရှိသေးဘူးလို့ဖားကန့်ဒေသခံလည်းဖြစ်နေနေကသတင်းသမားတူလည်းဖြစ်တဲ့ကိုစော်မိုးထက်ကနောက်ဆုံးအခြေအနေကိုပြောပြပါတယ
်။ဒီနေ့နောက်ဆုံးချင်းကညနေပိုင်းမှာ၂ယောက်တိုးလာတယ်မမုံချင်းွာကပေါ့တိုးတော့အလုံး28ယောက်ပြန်မပြန်သူတို့ပြန်မလာတဲ့လူတွေကိုလာပြီးသိရင်ပြရပေါ့ဆယ်လို့ရောမစင်းသားပါသေးတယ်အဲ့ဒီကရောက်ဖို့တော့မှခုလမ်းတွေပါလေဖောက်နေတယ်အဲ့ဒီစက်တွေပါလေနဲ့ဆရာတရားတွေလည်းဘာမှမလုပ်နိုင်သေးဘူ
း။တဆရာအာနာပိုင်းနေနိုင်ကူညီမှုအတင်နဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတော့အဲ့ဒီမြေပြိုကျမှုဖြစ်ခဲ့တဲ့နေရာအထိတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီလိုမြေပြိုကျမှုတွေဖြစ်နေပေမဲ့လည်းအဲ့ဒီမြေပြိုကျတဲ့နေရာအနီးတစ်ဝိုက်အထူးသဖြင့်မြေပြိုကျနိုင်တဲ့အန္တရာယ်ရှိနိုင်တဲ့နေရာတွေမှာအခုချိန်ထိကြောက်တွေကိုရှာဖွေနေကြဆဲဖြစ်တာကိုတွေ့ရတာကတော့အင်မတန်စိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ဒေသခံသတင်းသမားကိုစော်မိုးထက်ကပြောပြပါတယ်။
အဲ့ဒီနေရာကိုလောလောဆယ်တော့ကျွန်တော်ဒီချင်းဆိုင်ကရောက်တော့ဒီပြတ်ကရောက်တော့ဆိုတော့အဲ့နာကြီးရဲ့လူမှုကူညီအတင်းတွေပေါ့တော့အဲ့ရက်တော့အဆုတ်ရေးမှုလို့ပါတော့အဲ့လိုအမျိုးကြီးကလာထောက်နေတယ်ပေါ့နော်လာထောက်တော့အဲ့ဒီနေရာကိုသွားဖို့လည်းတော့ခက်ခဲတယ်အဲ့လိုမျိုးဆိုတော့အဲ့ဒီနေရာကိုသွားဖို့အတွက်ကတော့လောလောဆယ်အဲ့နာကကုမ္ပဏီကရန်ရပါညာခေါ်ပြီးတော့မှအဲ့ဒီနေရာကိုဆင်းဖို့အတွက်လမ်းထောက်တော့ရန်ရပါညာဆင်းဖို့အဲ့နိုင်ကူညီမှုတင်ကားပါညာအလောင်းပေါ်ပြီးရှင်ကောက်ဆယ်မှုဆင်းဖို့အတွက်ရှိတယ်တော့အဲ့သူတို့ကတချို့နေရာတွေကအန်ရရှိသတိပေးဆိုင်မှုတွေကထားရရှိရကြောက်တမ်းပါတွေပေါ့နော်ချက်တမ်းမသွားလာဟာမျိုးတွေရှိတယ်ဒါပေမဲ့ဒီမှာကလည်းမရှိဘူးရဲ့မင်းကအဲ့ဒီနေရာကမြေပြူတာကိုအဲ့ဒီမြေပြူတဲ့ဒီအောက်ကိုသွားပြီးတော့အပေါ်လက်ပြူနေပြူဖတ်ပြူမဲ့အလားလာတွေရှိကြတာကိုဒီမရှိသမားတွေကတက်ရှာတယ်အောက်ကရေးတွေကတားတယ်ဘယူကိုမဆိုင်တာဒါအထက်ဆိုးတာကအဲ့ဒီကပြူချသွားတဲ့ကဗျာကြီးတောင်ထိတ်ကနေရောတိုက်ချာရှိသေးတယ်ဗျအဲ့ဒါကြတော့ဟိုကျွန်တော်တို့လူတွေကလည်းစီကံလိုက်လာတဲ့အတိုင်းမှာရန်လူအတ္တိကာကိုတွေ့ရကြဟော
အခုဆိုရင်တော့2018ခုနှစ်အတွင်းဖားကန့်ကြောက်စိမ့်ငယ်နေတဲ့ January လကနေအခု July လကုန်အထိမြေပြိုကျမှုတွေအတွင်းတည်ဆုံးသူအလောင်းရှာဖွေတွေ့ရှိခဲ့တာဆိုရင်အလောင်း120ကျော်သာပြီဖြစ်တယ်လို့အလောင်း120ကျော်အထိရှိသွားပြီဖြစ်လို့ဒီနေ့ကတော့အတော်လေးကိုအခြေအနေဆိုးဝါးလာနေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြေပြိုကျလို့လူရာနဲ့ချီကြောက်ဆုံးတည်ဆုံးနေရတဲ့အနေနဲ့များလွတ်လာတဲ့ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေနေရေစာပုံတွေတက်တန်းလို့လုတ်ကွက်နေတဲ့ဝင်ရောက်ကြောက်ထူးဖို့တာမျိုးတွေမလို့အောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့တာဝန်ရှိတဲ့သူတွေဘက်ကတင်းတင်းကြပ်ကြပ်ဓာတ်ဆီးပိတ်ပင်တဲ့လို့ကချင်မျိုးသားကွန်ကရက်ပါတီကဦးလထိုင်အောင်လာကတိုက်တွန်းပြောဆိုလိုက်ပါတယ်
။ကြောက်စိမ့်တွင်းရဲ့ပတ်သက်ပြီးမှတင်းတင်းကြပ်ကြပ်နဲ့ဒီပတ်သက်တို့တွင်သဘာဝပြန်စရတဲ့ကိုသူ့ဖို့ဖို့ကျင်းလို့ပြောဆိုခဲ့ပါတယ်။ဒါနဲ့ကျင်းလို့သက်ဆိုင်တဲ့လူကြီးမင်းကြီးကလည်းကျင်းလို့ပြောတဲ့ကျောင်းစီဒီကိုအလေးမမူပြုမထားကြပါဘူး။ဒီတပ်ထုတ်ကြီးရှင်ဒီဌာနကနေလဲတိုင်းခွဲတော်တို့သူ့ဖို့တဲ့နေရာမှာပြည်ပြည်ကြကြစီကံနဲ့ပြည်ပေးဖို့ဒီစီမင်းရဲ့ဘက်ကကျွန်တော်တောင်းဆိုချင်ပါတယ်။နောက်ကျွန်တော်ဒီသူ့သူ့ဖို့တဲ့နေရာမှာလဲစမ်းထားတဲ့နေရာကိုကျွန်တော်မတော်ဖို့အတွက်အဲ့ဒါတစ်ချက်ကျွန်တော်တောင်းဆိုချင်ပါတယ်
။အခုလိုမျိုးလူရာနဲ့ချီအစုလိုက်အပြုံလိုက်တင်ကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်တော်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အမြန်ဆုံးကြိုက်တဲ့ဖြေရှင်းပြင်နေပြီလို့လဲစိုက်တွန်းကြတယ်လို့မြေပြိုကျမှုတွေအတွေ့လူပြောက်ဆုံးတေဆုံးခဲ့ရတဲ့ထိခိုက်နေတာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာကော်မတီတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြေရှင်းမှုတွေဆောင်ရွက်ပေးဖို့ဒေသခံတွေကတိုက်တွန်းနေကြပါတယ်ရှင်
မဆုမမရှင်